မောင်စုအနေနဲ့ပေါ့နော်ခိုင်ဝေနှင်းစော်ရဲ့အကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်အမေရိကန်ပြည်ထောင်စုကတော့2013ခုနှစ်မတ်လကနေစပြီးတော့ကျွန်မမြို့သားနဲ့အတူတူကြောင်းလာပါတယ်2003မှာဂျပန်အစိုးရတင်ညာတင်စုကိုရှောက်လိုက်တဲ့အခါမှာဆမ်ဝဲအောင်ကွာတော့အိုဆာကာမှာ9လဂျပန်သာတင်ခွင့်ရပါတယ်ဂျပန်9လဂျပန်သာတင်ပြီးတော့ညကျူအောင်ပြီးတော့ဂျပန်နိုင်ငံရဲ့တိုကျိုတက်ကဆိုမှာစတာတန်တက်ခွင့်ရပါတယ်အဲ့တော့တိုကျိုတက်ကဆိုမှာနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုပဲဆက်ပြီးတော့မာစတာတန်ဆက်တက်ပြီးတော့တစ်ဖက်မှာလည်းဒီလူသားဆိုင်ရာလုံခြုံရေး human security ပေါ့အဲ့ဒီဘာသာရပ်နဲ့တွဲထားတဲ့မာစတာတန်ကိုလည်းကျွန်မဆက်တက်ခွင့်ရပါတယ်နောက်2013ခုနှစ်ဧပြီလမှာဒီလူသားဆိုင်ရာလုံခြုံရေး human security ဘာသာရပ်ကနေပြီးတော့ political economy ပေါ့နော်နိုင်ငံရေးစီးပွားရေးပညာရပ်နဲ့ PhD ဒေါက်တာဘွဲ့ကိုရခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ဒီလူသားဆိုင်ရာလုံခြုံရေးနဲ့ပတ်သက်တဲ့သုတေသနအတွက်မြန်မာနိုင်ငံကိုအခောက်ပေါင်းများစွာကျွန်မပြန်ပြီးတော့သုတေသနလုပ်ခဲ့ပါတယ်အဲ့လိုလုပ်ရင်းနဲ့အဲ့မှာလူကုန်ကူးခံရတဲ့ကလေးငယ်တွေနောက်ဟိုစစ်ဘေးဒုက္ခကြုံခဲ့ရတဲ့မိသားစုတွေဒီလိုဘဝအကြောင်းမဆတဲ့ဟိုလူတွေနဲ့ကျွန်မအများကြီးအလုံးလုံးထိတွေ့ဆက်ဆံဝင်ရပါတယ်သူတို့တွေကနေတဆင့်အခုဒီကုမ္ပဏီချောင်းမှုဆိုတဲ့ဒီစိတ်ကူးလေးဖြစ်လာတယ်လို့ဟိုပြောလို့ရပါတယ
်ခုလိုအမေရိကန်ပြည်ထောင်စုမှာကုမ္ပဏီချောင်းမှုစိတ်ကူးကမြန်မာနိုင်ငံမှာလူကုန်ကူးခံရသူတွေနဲ့ထိတွေ့မှုကနေရတယ်ဆိုတော့ဘယ်လိုဆက်ဆံမှုရှိပါလဲရှင
်ဒီလိုဘဝတွေအကြောင်းမလာတဲ့လူတွေနဲ့ကျွန်မအများကြီးအလုပ်အထူးလုပ်ခဲ့ရတဲ့အခါမှာတို့စီကတနေ့တနေ့ဘယ်လိုရုန်းကန်နေရလဲဒီအသက်ရှင်တန်ဖို့အတွက်ရှင်တန်နေတဲ့ဆိုတဲ့စိတ်တစ်ခုရဲ့နဲ့မရဘူးဆိုတဲ့စိတ်ဓာတ်နောက်ဟိုဘာကြုံလာကြုံလာဖြစ်ချင်တာကိုရအောင်လုပ်နိုင်တယ်ဆိုတဲ့စိတ်ဓာတ်ကလေးတွေပေါ့နော်ဒီလိုစိတ်ဓာတ်တွေကိုကျွန်မအများကြီးလေ့လာဝင်ရပါတယ်အဲ့တော့ဒီ American ပြည်အောင်စုရောက်လာပြီးတဲ့အခါမှာဒီမှာ Indonesia နိုင်ငံ Jakarta မြို့မှာရှိတဲ့ ASEAN ရုံးချုပ်မှာအလုပ်လျှောက်လိုက်တော့အဲ့မှာလည်းအလုပ်ရပါတယ်အဲ့တော့ ASEAN မှာအလုပ်ရတဲ့အခါမှာဒီမှာ ASEAN မှာ Senior Officer အနေနဲ့အမျိုးသမီးရယ်ကလေးငယ်ရယ်နောက်ပေါ့နော်ရွှေပြောင်းလုပ်သားတွေနဲ့ပတ်သက်တဲ့ဌာနမှာဒီမှာအလုပ်လုပ်ခွင့်ရပါတယ်အဲ့ဒီမှာလုပ်နေတဲ့အခါမှာလည်းဒီမြန်မာနိုင်ငံနေလာတဲ့ Boat People အပါအဝင်ဒီဒုက္ခတွေတွေကိုရွေးချယ်မှုမပါဘဲနဲ့နိုင်ငံမဲ့သွားရတဲ့သူတွေနဲ့လည်းကျွန်မအများကြီးလှုပ်လှုပ်ခွင့်ရပါတယ်။ကိုဟိုတတ်ဆွမ်းတလောက်လေးကိုနိုင်ငံအတွက်ကိုလှုပ်ပေးတယ်ဆိုတဲ့စိတ်ဓာတ်နဲ့ကျွန်မအများကြီးဟိုပီတိဖြစ်ပါတယ်။ဒါပေမဲ့လည်းတစ်ခါမှအဲ့ဒီအချိန်မှာကျွန်မမှဟို14လသားအရွယ်သားလေးကိုကျွန်မအမေရိကန်မှာထားခဲ့ရတော့အမေလှုပ်တဲ့လူနဲ့ဝေးမနေစေချင်တာကြောင့်ကျွန်မအာဆီယံမှာအလုပ်ထွက်ပြီးတော့ဒီကိုပြန်လာခဲ့ပါတယ်။ဒီကိုပြန်လာတဲ့အခါမှာဒီကျွန်မတို့အိမ်ကိုလာလာပြီးတော့ကူပြီးတော့တန်ရှင်းလုပ်ပေးတဲ့ဒီကျမတို့မြို့မှာနေတဲ့ဒီမိခင်တယောက်ပေါ့နော်သူနဲ့ကျမအတိခွင့်ရပါတယ်အဲ့လိုတိတဲ့အခါမှာသူ့ရဲ့သမီးလေး12နှစ်သမီးရွယ်သမီးလေးကဒီ organic lip balm ပေါ့နော်နှကမ်းမီလေးတွေကိုအိမ်မှာလုပ်ပြီးတော့သူ့အမေအတွက်သူကဟိုကြုတ်ကူပြီးတော့အလုပ်ကူလုပ်ပေးတာပေါ့နော်အဲ့ဒီဟာလေးကိုကျမမြင်ပြီးတိတ်သဘောကျသွားတယ်အဲ့တော့ဘာလို့ဝင်ကောင်းမလဲဆိုတော့ကျမစဉ်းစားနေတဲ့အချိန်မှာဒီသားအမိများနဲ့တွေ့ခွင့်ရတဲ့အတွက်ကြောင့်မလို့သူတို့ရဲ့ဘဝလေးတွေကိုပို့ပြီးတော့မြင့်တက်စေခြင်းနဲ့ဆိုတဲ့စိတ်ဓာတ်နဲ့အဲ့စိတ်နဲ့ပဲကျမဒီကုမ္ပဏီကိုဆက်လုပ်ဖို့ဆုံးဖြတ်လိုက်တာပါ။ဘာလို့လဲဆိုတော့ဒီအိမ်တန်ရှင်းရလာလို့ပြည်အမျိုးသမီးကသူကအိမ်ဆောင်ရေးကံလည်းမကောင်းဘူး။တော်တော်လေးရုန်းကန်နေရတယ်။သူကဒီလိုပြောပေါ့နော် single mother တွေကိုကူညီပေးခြင်းနဲ့ဆိုတော့ program လေးကိုကျမဆက်လုပ်ကြည့်နေတာပေါ့နော်အလုပ်ကနေပြီးတော့အဲ့တော့ဟိုသူနဲ့အတူတူပေါင်းလုပ်ဖို့ကျမသူ့ကိုကမ်းလှမ်းနေ။ဒါပေမဲ့သူကဒီစီးပွားရေးထဲမှာဟိုစိတ်ကမပါဘူးဖြစ်နေတာပေါ့။အဲ့တော့သူကမလုပ်ထင်တော့ပေမဲ့လေကိုပဲဒီဟာကိုဆက်လုပ်မယ်ဆိုပြီးတော့အနေထံချပြီးတော့ဆက်ပြီးတော့သူတေသနာဘက်မှာလည်းကျမအားစိုက်ပြီးတော့ဘယ်ပစ္စည်းတွေကိုသုံးရင်အရေးပြားအတွက်ကောင်းမလဲအထူးသဖြင့်မြန်မာလူမျိုးဖြစ်တဲ့ကျမအနေနဲ့ကျမအမေမှာသုံးတဲ့ပစ္စည်းကျမအဖွားတွေမသုံးခဲ့တဲ့မြန်မာပြည်မှာပုံမှန်သုံးရတဲ့ပစ္စည်းကမှအုံးစီတို့စနွင်းတို့ဒါတွေကအသားရုံမှာဘလို့ထိတွေ့မှုရှိလဲဘလို့ကောင်းလဲဒါတွေကိုဒီအမေရိကန်နိုင်ငံကအကြီးပညာနဲ့ဒီပစ္စည်းမျိုးထုတ်ရင်နောက်တစ်ခုကအဓိကဓာတ်ရုပ်ပစ္စည်းလုံးဝမပါဘူးမွေးစင်းစကလေးကစပြီးတော့အသက်ကြီးတဲ့ဖိုးဖွားတဲ့အထိဘလို့အတိုင်းအမျိုးမဆိုတုံးလို့ရတဲ့ပစ္စည်းမျိုးကိုကျမထုတ်ကြည့်ခြင်းနဲ့ဆိုပြီးတော့ဇက်တိုက်စမ်းသပ်မှုတွေလုပ်ပါတယ်နောက်ပြီးတော့ဟိုတက်ဆိုင်ရာဒီဓာတ်ခွဲကနေမှလည်းကျမပစ္စည်းတွေကိုကျမဓာတ်ခွဲပြီးတော့အဓိက toxic ပေါ့နော်ဒီပယ်ပစ္စည်းမှမှအစိတ်မဖြစ်စေရဘူးဆိုတဲ့အစိတ်နဲ့ကျမအဲ့ဟာတခြားစစ်ဆေးပါတယ်ဒါလည်းအကုန်လုံးတခြားစစ်ဆေးပြီးတော့မှကျမ2016စက်တင်ဘာလမှာကုမ္ပဏီကိုစပြီးတော့ online shop ကိုစပြီးတော့လုပ်ပါတယ်ဒီ2019 January 4ရက်နေ့မှာမြန်မာနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့ကျွန်မအခုနေတဲ့ Pennsylvania ပြည်နယ် Emmaus မြို့မှာကျွန်မဆိုင်ကိုစဖွင့်နေပါတယ်
။အဲ့တော့ဒီဆိုင်ကိုစဖွင့်နေဆိုတော့ဆိုင်နာမည်ကဘာပါလဲရှင်?
Sinamay Kinder Creations by Kind ဆိုတဲ့ဒီဟာလေးကိုကျမအတန်အတွက်ကိုယူပြီးတော့ကိုပေးတဲ့ message ကလည်းကဘာမြေကြီးပေါ်မှာလည်းကိုကကျင်နာမယ်ဘာလို့လဲဆိုတော့အခုဆိုရင်ကဘာကဘေးကနေအမျိုးမျိုးခုပြီးတစ်ခုဖြစ်ပွားနေရတယ်ဒါဘာလို့လဲဆိုတော့ကဘာမြေကြီးကလည်းတစ်ဖြည်းဖြည်းနဲ့ပြတ်သုံးလာတယ်ဆိုတဲ့အနေအထားပေါ့နော်အဲ့လိုမျိုးရှိနေတယ်ကြောင့်မလို့အသီးစိတ်ကလေးနဲ့စင်ကျင်ပြီးတော့အမိုက်ပြစ်တာအစခနာကိုမှကိုတုံးတဲ့ပစ္စည်းကအစကိုအိမ်မှာရတဲ့ရေကအစဘလိုမျိုးခြွေတာပြီးတော့ဘလိုကောင်းမွန်တဲ့နီလန်းလေးနဲ့သုံးမယ်ဆိုရင်ကဘာမြေကြီးအတွက်ဘလိုကောင်းမွန်မယ်နောက်တစ်ခုကကိုအသားရုံမှာတင်းတဲ့ပစ္စည်းတွေဒီအစိတ်တက်กินရမယ်ဓာတ်ရုပစ္စည်းกินရမယ် KIND ရ Kinder ဆိုလို့ရှိရင်ဒါလူတိုင်းသိတယ်ပေါ့နော်ဒါပေမဲ့ကျွန်မနာမည်နဲ့ပါပေါအောင်ဆိုပြီးတော့ဒီ Kinder Creation ဆိုပြီးတော့နာမည်ပေးခဲ့တာပါ
နောက်ကျွန်မစိတ်ဝင်စားတဲ့ချက်ကဒီ Kinder Creations Company ကနေမြန်မာနိုင်ငံမှာလူကုန်ကူးခံရသူတွေကိုပေါ့နော်တနင်္ဂနွေပိုင်းဘယ်လိုအကူအညီပေးနေတဲ့ဆိုတာရဲ့နောက်တစ်ချက်ကတော့အရင်အတွေ့အကြုံရပါတော့အထူးသဖြင့်အရွယ်မြောက်သေးသူတွေရဲ့လူကုန်ကူးအခြေအနေဟာမြန်မာနိုင်ငံမှာဘယ်လောက်စိုးရိမ်ရတဲ့ဆိုတဲ့အချက်ကိုနည်းနည်းရှင်းပြစီချင်ပါတယ်ရှင်
။ဒီမှာစပြီးတော့ဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးသိလာတာ2008လောက်မှာစသိလာပါတယ်။ပထမဦးဆုံးရောက်ဖြစ်တဲ့မြို့လေးကတော့ထိုင်းနိုင်ငံမဲဆိုင်မြို့ပေါ့နော်။အဲ့မဲဆိုင်မြို့မှာကျွန်မရောက်သွားတဲ့အခါမှာဟိုအဲ့နားမှာရှိတဲ့ရွာကလေးတွေပေါ့အကုန်လုံးကြီးပါလောက်ကမြန်မာပြည်ကလာပြီးတော့အလုပ်လုပ်ကြတဲ့လူတွေများပါတယ်။အဲ့မှာအင်မတန်ကိုကအကြောင်းမလှတဲ့ကလေးငယ်လေးတွေပေါ့နော်ဒီရိုးရိုးသားသားအလုပ်မျိုးမဟုတ်ဘူးမကောင်းတဲ့ main ကလေးအဖြစ်ဟိုအလုပ်လုပ်ခိုင်းနေတဲ့ကလေးငယ်လေးတွေခိုင်တွေးခဲ့တဲ့ main ကလေးဆိုရင်အဲ့ကလေးလေးဆိုရင်6နှစ်ပဲရှိပါသေးတယ်တန်တူဒီဒီမကောင်းတဲ့ main ကလေးအနေနဲ့အဲ့ဒီဆိုင်မှာအလုပ်လုပ်နေရတာသူကလူငယ်နှစ်နှစ်သုံးနှစ်လောက်ခဲ့ရစတယ်ဆိုသူအသက်6နှစ်9နှစ်ခရေကအင်မတန်သိုးဝါလာတဲ့ဒီအလုပ်ကြီးကိုသူလုပ်နေရတာပေါ့နော်အခုကျမအမေဖြစ်လာတော့ပို့ပြီးရင်ထဲမှာဟိုခံစားမိတာဒီကလေးတွေအနေနဲ့သူတို့ဘဝဒါတာမန်လို့ပဲသူတို့ကယူဆနေတခြားကလေးတွေလည်းသူတို့လိုပဲဒီလိုပဲလုပ်နေမှာပဲလို့သူတို့ယူဆကြတယ်အစ်ကြီးအဲ့တော့လူအပြစ်မှန်တာကဲတင်လို့ရမယ်ထဲမှာပျက်စီးသွားတဲ့စိတ်ဓာတ်ကိုပြန်ကဲတင်မှုဆိုတာသူတို့ကိုယ်တိုင်လည်းစူးစမ်းမှကိုယ့်ကိုယ်ကိုချင်တန်မှုကိုယ့်ကိုယ်ကိုထောက်ပံ့နိုင်မှုစူးစမ်းရုံနဲ့မကဘူးစိတ်ဓာတ်ပြန်လည်နလန်ထူဖို့ဆိုတာအများကြီးကိုအင်တိုက်အားတိုက်စူးစမ်းမှရမယ်ဆိုတာကျွန်မအဲ့မှာလည်းကျွန်မမျက်ဝါးထင်ထင်တွေ့ခဲ့ရပါတယ်ဒီငငယ်ရွယ်ရွယ်လေးနဲ့မတော်တရားကျင့်ခံရတဲ့ကလေးငယ်လေးတွေကကြီးလာတဲ့အခါမှာဟိုမူးယစ်ဆေးဆွဲသွားတာအရက်ဆွဲတာနောက်မကောင်းတဲ့ဘက်ကိုပြန်ရောက်သွားတာများပါတယ်ဘာလို့လဲဆိုတော့တို့ရင်ထဲမှာခံစားနေရတဲ့ဒဏ်ရာကိုတို့ကိုတို့လည်းဘယ်လိုကူအမှန်လည်းမသိဘူးသူများကိုလည်းပြောမပြရဲဘူးသူတို့ဖြင့်တို့မိသားစုတွေတို့မပြောပြရဲဘူးပေါ့နော်ဒါဆိုတို့မိသားစုဝင်တွေတချို့ဆိုလို့ရှိရင်တို့မိသားစုဝင်တွေကိုယ်တိုင်ကဒီကလေးငယ်လေးတွေငငယ်လေးတွေကမဟုတ်တရုတ်မတော်တရားလုပ်တာတွေရှိပါတယ်အန်တီဒါတွေကိုကျမတို့ပြောပြလို့လည်းသိရတယ်နောက်ကိုယ်တိုင်လည်းညဝါးတင်တွေ့ခဲ့ရတဲ့အခါမှာဒီကလေးတွေကိုကျမဘယ်လိုလုပ်ပေးနိုင်လဲကို့မှာလုပ်တိုင်တာတွေအများကြီးရှိပေမဲ့ဒီလိုကလေးတွေကိုမြင်လိုက်တဲ့အခါမှာငါတတ်နိုင်တာဘာမှမရှိပါလားဆိုတော့အင်မတန်ယူကြုံမရဖြစ်ရတယ်အဲ့တော့ဟိုတို့နဲ့တတ်နိုင်ဆုံးပေါ့နော်ဟိုကိုအများန်းတတ်နိုင်တဲ့လောက်ဆက်သွယ်တယ်ကိုသွားတဲ့အခေါက်တိုင်းလေးတတ်နိုင်တယ်လို့စူးစမ်းပြီးတွေ့တယ်ဒါပေမဲ့အခောက်တိုင်းတွေ့ရတဲ့ကလေးတွေကမတူတော့ဘူးအန်တီချို့ဆိုရင်အခုမာပြည်ရဲကိုပြန်လာပြီးတော့အခုအင်းလေးကိုပါတော့မှသူတို့ပြန်အလုပ်လုပ်နေကြပြီအန်တီဒါပေမဲ့သူတို့ဘဝကိုသူတို့ပြောရမှာရှက်တယ်ဒါပေမဲ့ကျမတွေ့တဲ့အခါမှာအများအားပေးတာပေါ့ဒီဟိုအခုကျမစီကဒီဒီမှာကုမ္ပဏီမှာထုတ်လို့ရတဲ့ဟိုရလာတဲ့အကျိုးအမြတ်တွေက80ရာခိုင်နှုန်းကိုသူတို့စီကိုပို့ပေးပြီးတော့သူတို့လေးတွေအနေနဲ့ပညာသင်ခွင့်နောက်တစ်ခုကအစာများများဖတ်စီရတာပေါ့နော်အဲ့တော့ကျမအနေနဲ့ဒါကျမ2008ခုနှစ်မှာစကြုံတွေ့လာရတဲ့ဟာကျမသေးတဲ့အထိအတတ်နိုင်ဆုံးဒီလိုဟိုဘဝဘေးကုသိုလ်ကအကြောင်းမလှတဲ့ကလေးတွေအတွက်အသက်ရှင်တတ်နိုင်ဖို့ပေါ့နော်အဓိကစိတ်ခွန်အားအတွက်ကျမဘာလုပ်ပေးနိုင်မလဲလုပ်ပေးနိုင်တာကျမအတတ်နိုင်ဆုံးလုပ်ပေးခြင်းတယ်လုပ်ပေးဖို့လည်းကျမဆုံးဖြတ်ထားပါတယ် You can bend but never break me cause it only serves to make me more determined to achieve my